တခိုင်ပြည်နယ်ကနေရာစွန့်ခွာသွားကြသူတွေပြန်လည်လက်ခံရေးလုပ်ငန်းရှင်ကိုအထောက်အကူပြုဖို့လက်မှတ်ရေးထိုးလိုက်တဲ့နားလည်မှုစာကြွန်းစွာ MOU မှာဘယ်လိုအချက်တွေပါဝင်တယ်လဲဆိုတာမသိရတဲ့အတွက်တခိုင်ပြည်သူတွေအနေနဲ့အားမလို့အားမရဖြစ်နေကြပြီးသူတို့အတွက်ထဲသွင်းစဉ်းစားချက်တွေမပါရင်လက်ခံနိုင်ဖို့မရှိကြောင်းတခိုင်ဒေသခံတွေကပြောပါတယ်ဒီသတင်းကိုတော့ပြည်ဝေသင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့မြန်မာစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ် UNHCR တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတိတ်ဆောင်သွားသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်အကူပြုစေမယ့်နားလည်မှုစာချုပ်ပါ MOU ကိုဗိုလ်သူးလေးကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တယ်လို့နိုင်ငံတကာကလည်းကြိုဆိုခဲ့ပါတယ်ဒီလိုလက်မှတ်ရေးထိုးရတဲ့ပတ်သက်ပြီးအစိုးရကသတင်းထုတ်ပြန်တာရှိပေမဲ့နားလည်မှုစာချုပ်လွှာ MOU မှာပါဝင်တဲ့အချက်တွေကိုတေချာမသိရတဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့ခံစားရတာကိုစစ်ပြည်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြတ်ကျော်ကအခုလိုပြောပါတယ
်သူတို့ MOU ထိုးတဲ့နေရာမှာဘလို့ရှက်တဲ့ပါတယ်ဆိုတော့ရခိုင်ပြည်သူလူထုကိုရောမြန်မာနိုင်ငံမှာရှိတဲ့မြန်မာအပြည့်စုံလူထုကိုရောဘာမှရှာမပြတာကတော့အဲ့ဒါကတော့ကျွန်တော်တို့ဒီရခိုင်ပြည်သူလူထုကတော့လုံအောင်လို့အားမရဖြစ်တာပဲ
။ရခိုင်ပြည်သူရဲ့စိုးရိမ်မှုကိုလည်းသူကအခုလိုဆက်ပြောပါတဲ့
။အဲ့ဒီပဋိပက္ခဖြစ်တဲ့ပိုင်းမှာနှစ်ဖက်လုံးမြင့်လာကြတာ။ပြောမယ်ဆိုကျွန်တော်တို့ရခိုင်တိုင်းတောင်ပေါင်းစုံဒီတဲ့ဟိန္ဒူတွေအဲ့လိုစုလိုက်ကြတဲ့အသက်ဆက်ခံရတဲ့ပိုင်းတွေရှိတယ်။အဲ့ဒါဆိုရင်အတွက်အဲ့ရောဒီလိုမျိုးဟိုအစီအတိတ်တစ်သက်အဲ့ဒီဆက်ကဝင်လာမယ့်လူတွေအတွက်တစ်သက်သက်ဒီအလိုမျိုးဟိုရေးစီးတဲ့ပိုင်းစုံတွေမှာတို့ဒီကံလက်ခံနိုင်တဲ့ပိုင်းသားတွေ
ရခိုင်ပြည်နယ်ရေးဆုံးဖြတ်ရမှာရခိုင်ပြည်သူတွေရဲ့သဘောထားတွေပါဝင်စီလို့ကြောင်းလဲဦးအောင်မြတ်ကျော်ကပြောပါတယ
်ပြည်သူတွေကိုလိုလိုလားလားပါဝင်ခွင့်ရှိနေအဲ့ဒါရောမေဖွေးဖွေးဖွေးပြီးဖွေးပြီးလောက်ဆောင်သိလို့တော့ကျွန်တော်အနေနဲ့အလိုမျိုးကိုပြောချင်ပါတ
ယ်။စခိုင်းသားကြီးစာပေကဦးလာမြင့်ကလည်းစခိုင်းပြည်နယ်ရေးဆုံးဖြတ်ရမှာစခိုင်းတွေပါဝင်ခွင့်ရရှိဖို့ကိုဇူလာကြောင်ပြောပါတယ်။ဆက်လက်ပြီးဦးလာမြင့်ကလက်ရှိအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေလက်မှတ်ရေးထိုးတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ
်။ဘုံမဖြစ်နိုင်ဘူးလို့ထင်လာပဲ။ဘာဖြစ်လို့လဲ။အရင်လက်မှတ်ထိုးရတာတွေအရင်လုပ်တဲ့လုပ်တွေလည်းတခုမှလုပ်မှမဖြစ်ပါဘူး။လက်ရှိအစိုးရကတော့ဒီနည်းနဲ့လုပ်ပြမလဲဆိုတာကိုစိုးစားပုံပေါ်ပါတယ်။ဒါပေမဲ့ဒီကိစ္စကကျွန်တော်တို့မြန်မာပြည်ထဲကိုဒုက္ခသည်တွေအေးချမ်းချမ်းဝင်လာဖို့ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့လုပ်တယ်ဆိုပေမဲ့လည်းဘုဖက်တာကနိုင်ငံရေးကလုံဆောင်နေတဲ့ကိစ္စတွေရှိနေတယ်ဆိုတာသိသားနေတယ်။ရည်ရွယ်ချက်ကမတူဘူးလေဘုဘလို့ပြောမလဲအတိမဖြစ်နိုင်ဘူးလေနော်။
တပည့်နိုင်ငံကိုတင်းဆောင်သွားသူတွေပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားသလိုဒီနှစ်ဇန်နဝါရီလအတွင်းကစတင်ပြီးပြန်လည်လက်ခံရေးစခန်းတွေကိုဖွင့်လှစ်ခဲ့ပါတယ်။လောလောဆယ်အချိန်ထိတော့နှစ်နိုင်ငံသဘောတူစာချုပ်အရပြန်လည်လွှဲပြောင်းလာတာမရှိသေးပါဘူး။မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့ဌာနကိုယ်စားလှယ်ကတော့ဒုက္ခသည်တွေပြန်လာရေးအတွက်လုံခြုံရေးနဲ့တည်ထောင်ကပ်ပြားတွေရရှိရေးဟာအရေးကြီးကြောင်ထောက်ပြထားပါတယ်